တနင်္လာနေ့တုန်းကပြုလုပ်တဲ့ Virginia နဲ့ New Jersey ပြည်နယ်တွေရဲ့ပြည်နယ်အုပ်ချုပ်ရေးမှူးရွေးကောက်ပွဲတွေမှာ Democratic Party ကနေလွယ်လင့်တကူအနိုင်ရသွားတဲ့အတွက်သမ္မတ Donald Trump အနေနဲ့နိုင်ငံရေးအရအတော်လေးကိုအထိနာသွားခဲ့ပါတယ်။ဒါဟာနောက်နှစ်ကျင်းပမဲ့ Congress လွှတ်တော်အတွက်အောက်လွှတ်တော်အမတ်နေရာ435နေရာနဲ့အထက်လွှတ်တော်အမတ်နေရာ3ပုံတပုံကိုရွေးချယ်မဲ့ဂျာကာလာရွေးကောက်ပွဲအတွက်ရိုက်ခတ်မှုတွေအများကြီးရှိလာမှာဖြစ်ပါတယ်။ဒီလို Democrat တို့အနိုင်ရတဲ့အဓိကအကြောင်းကတော့သမ္မတ Donald Trump ပေါ်မှာစိတ်ဆိုးဒေါသထွက်နေမှုတွေကြောင့်ဖြစ်တယ်လို့ Exit Polls လို့ခေါ်တဲ့ရွေးကောက်ပွဲမဲပေးပြီးထွက်လာသူတွေကိုမေးမြန်းချက်တွေကပြသနေပါတယ်။ New Jersey ပြည်နယ်အုပ်ချုပ်ရေးမှူးဖြစ်တဲ့ရွေးကောက်ခံရသူ Phil Murphy ကဒီရွေးကောက်ပွဲရလဟာ Republican Party က Donald Trump ကိုလုံးဝငြင်းပယ်ခြင်းဖြစ်တယ်လို့ဆိုပါတယ်။Virginia ပြည်နယ်မှာ Republican Party ဝင် Ed Gillespie ကိုအနိုင်ရခဲ့သူ Democrat Ralph Northam ကမဲဆွယ်စဉ်ကာလတုန်းက Trump နဲ့သူ့ရဲ့မူဝါဒတွေအထူးသဖြင့်လူဝင်မှုကြီးကြပ်ရေးဆိုင်ရာမူဝါဒတွေကိုဥတီပြီးတိုက်ခိုက်ခဲ့တာဖြစ်ပါတယ်။အခုရွေးကောက်ပွဲရလဒ်တွေဟာသမ္မတ Donald Trump အရွေးခံပြီးတစ်နှစ်ကြာမှပေါ်ထွက်လာတာဖြစ်ပြီးလူလူထောက်ခံမှု40ရာခိုင်နှုန်းအောက်ထိသမ္မတတယောက်အနေနဲ့တမိုင်းမှာမကြုံစဖူးအောင်ကြာဆင်းနေတဲ့ Donald Trump အဖို့အနာဂတ်နိုင်ငံရေးကံကြမ္မာကိုဖော်ပြနေခြင်းဖြစ်တယ်လို့သုံးသပ်သူတွေကပြောပါတယ်။